မိုကရေစီနိုင်ငံတွေမှာရွေးကောက်ပွဲတွေကျင်းပရတာဟာမရှိမဖြစ်လိုအပ်ချက်ဖြစ်ပါတယ်။ရွေးကောက်ပွဲတွေကျင်းပတဲ့အချိန်မှာလည်းအသက်18နှစ်ပြည့်ပြီးနိုင်ငံသားတိုင်းဟာတာဝန်တရက်အနေနဲ့မဲပေးကြရမှာဖြစ်ပါတယ်။ဒါဆိုရင်ဘာကြောင့်အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတိုင်းမဲပေးဖို့လိုအပ်တာပါလဲ။ရွေးကောက်ပွဲဆိုတာလူမှုကိုစားပြုမဲ့အစိုးရကိုရွေးချယ်ပေးရမှာဖြစ်တာကြောင့်အဲ့ဒီရွေးကောက်ပွဲမှာမဲပေးခွင့်ရတဲ့နိုင်ငံသားတွေအနေနဲ့မဲမပေးခဲ့ဘူးဆိုရင်ရွေးကောက်ပွဲဟာအထမြောက်မှာမဟုတ်ပါဘူး။ဒီမိုကရေစီရင့်ကျက်တဲ့တိုင်းပြည်တွေမှာနိုင်ငံသားတွေဟာမိမိတို့တင်မြှောက်လို့တဲ့ပါတီခေါင်းဆောင်တွေကိုလင်းနှစ်သို့မဟုတ်ငါးနှစ်တစ်ချိန်အသစ်တင်မြှောက်လေ့ရှိပါတယ်။မဲပေးခြင်းဟာတနည်းအားဖြင့်အတန်တိတ်ဆန္ဒပြခြင်းဖြစ်တယ်လို့ယူဆကြပါတယ်။ဒါကြောင့်ရေဘူးရအားဖြင့်ဒီမိုကရေစီနိုင်ငံတွေမှာလူစုလူဝေးနဲ့ဆန္ဒပြနေစရာမလိုပဲရွေးကောက်ပွဲရောက်တိုင်းနိုင်ငံကိုဥဆောင်မဲ့သူတွေကိုရွေးကောက်တင်မြှောက်ရတာဖြစ်တယ်လို့ရွေးကောက်ပွဲပညာပေးလှုပ်ဆောင်နေတဲ့ပန်နီတာအဖွဲ့ကကိုဖြိုးတင်ဦးကပြောပါတယ်။
အဓိကကတော့ကျွန်တော်တို့ဒီနိုင်ငံတကာနိုင်ငံမှာပေါ့မိမိလိုချင်တဲ့နိုင်ငံရေးအခြေအနေတစ်ခုတော့လကောက်ဒီအစိုးရတရက်တစ်ခုပေါ်ပေါက်လာဖို့လကောက်ပေါ့နော်ဒီရွေးကောက်ပွဲကတော့သူကအငြင်းသာဆုံးနဲ့အထူးကအနေဆုံးနှီးလန်းပေါ့ချိုးနိုင်ငံတွေမှာမိမိလိုချင်တဲ့အစိုးရဓမ္မမို့စနစ်တရက်ဖြစ်ဖို့သူကလူလူကနေပြီးတော့လမ်းမပေါ်ချွတ်ပြီးတော့ဆန္ဒပြတာမျိုးရှိတယ်အနှက်ကင်ကြော်လန်တာမျိုးရှိတယ်အထူးကများတယ်ဒါပေမဲ့ရွေးကောက်ပွဲကျတော့သူကတရားဥပဒေဘောင်တွင်နေပြီးတော့ကိုလိုချင်တဲ့အစိုးရတရက်ကိုသူကကိုယ်တိုင်ကရွေးချယ်ပြီးတော့မဲပေးရတာဖြစ်တဲ့အတွက်အငြင်းသာဆုံးနှီးလန်းတစ်ခုလို့ကျွန်တော်တို့ကပြောလို့ရတယ်ခင်ဗျာ
မဲပေးခွင့်ဆိုတာကလည်းကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံသားတွေရဲ့မရှိမဖြစ်အခွင့်အရေးဖြစ်ပါတယ်။မြန်မာနိုင်ငံမှာကျင်းပတော့မယ့်လာမယ့်2015ရွေးကောက်ပွဲမှာရွေးကောက်ပွဲဥပဒေအရအသက်18နှစ်ပြည့်ပြီးသူနိုင်ငံသားတွေအပြင်ဧနိုင်ငံသားနိုင်ငံသားပြုခွင့်ရသူတွေမဲပေးခွင့်ရရှိမှာဖြစ်ပါတယ်။အခုချိန်မှာဆိုရင်ရွေးကောက်ပွဲရှေ့ပြေးမဲစင်းတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ထုတ်ပြန်နေပြီဖြစ်ပါတယ်။အရင်ရွေးကောက်ပွဲတုန်းကကြုံတွေ့ခဲ့ရတဲ့အားနည်းချက်တွေကိုတည်ငန်းစာယူပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။လူတိုင်းကလည်းအခုချိန်မှာကိုယ့်နာမည်မဲဆင်းမှာပါမပါနာမည်မှန်မမှန်သွားကြည့်ပြီးမှားနေရင်လည်းပြန်ပြင်ဖို့လိုအပ်ကြောင်းပြောကြပါဗျ။အဲ့ဒီမဲဆန္ဒရှင်တွေကအမည်မပါသူတွေအချို့ကမဲဆင်းမှာမပါလဲဘာဖြစ်တယ်လဲဆိုပြီးဘာမှမလုပ်ဖဲနေတာတွေရှိတယ်လို့လူငယ်များစွမ်းဆောင်ရည်မြင့်တင်ရေးကွန်ရက်ကတာဝန်ရှိသူမတ်တီရီထားကပြောပါဗျ။
ဒီရွေးကောက်ပွဲဥပဒေမှာဘာပြောထားလဲဆိုတော့မဲစင်းရင်မှာနာမည်ပါမှာမဲပေးခွင့်ရှိတယ်ပေါ့အဲ့ဒါမှာတချို့လူတွေကဘလို့ဖြစ်သွားလဲဆိုတော့မဲစင်းရင်မှာနာမည်ပါမဲပေးခြင်းနဲ့ဆိုသူတို့တက်ဆိုင်ရာဥပဒေနည်းဥပဒေတိုင်းသူတို့လိုအပ်တဲ့ file ဆိုင်ရာအထောက်အထားတွေကိုယ့်နာမည်မဲစင်းမှာပါအောင်လျှောက်ကြတယ်ပေါ့နော်တချို့ကျတော့လဲမဲစင်းရင်မှာနာမည်ပါလို့မဲမပေးရလဲဘာဖြစ်တယ်လဲဆိုတဲ့အမြင်လေးလည်းရှိလာတာမျိုးရှိတယ်ကျမတို့ကအဲ့ဒီလူအဓိကစီယုံလို့ဆောင်နေရတယ်
မြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့လူမှုရဲ့ဘဝကိုပြောင်းလဲနိုင်မှာမဟုတ်ဘူးဆိုတဲ့တလွဲယူဆတွေနဲ့ရွေးကောက်ပွဲကိုလစ်လူရှုနေတာတွေရှိရင်လာမယ့်ရွေးကောက်ပွဲမှာလူမှုကိုကိုစားပြုမှုအားနည်းသွားမှာဖြစ်ပါတယ်။မယုံကြည်လိုပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်ပဲဖြစ်ဖြစ်မဲပေးဖို့ညှင်းဆန္ဒဟာကိုစိတ်ကြိုက်ကိုယ်စားလှယ်ကိုရွေးချယ်ပိုင်ခွင့်အခွင့်အရေးကိုဆုံးရှုံးတာဖြစ်တယ်လို့ယူဆကြပါတယ်။ရွေးကောက်ပွဲမှာမဲမပေးလိုက်ဘူးဆိုရင်ကိုဒေတာကိုအကျိုးပြုနိုင်တဲ့လွှတ်တော်ကိုယ်စားလှယ်တစ်ယောက်မဲလျော်နေပြီးလွှတ်တော်တွေမရောက်တယ်လို့ဒေတာမှလည်းဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့ပန်နီတာအဖွဲ့ကကိုဖြိုးတင်ဦးကပြောပါတယ်
တကယ်လူတို့အကျိုးပြုနိုင်မဲ့ကိုယ်စားလှယ်တစ်ယောက်ကိုကိုကမဲမပေးခဲ့ဘူးဆိုရင်ဒီကိုယ်စားလှယ်မှရရှိနိုင်တဲ့မဲကရော့ကျသွားမယ်အဲ့ဒီအတွက်ကိုအတွက်အကျိုးပြုမဲ့ကိုယ်စားလှယ်တစ်ယောက်မှမဲလျော်နေသွားနိုင်တာပေါ့ဗျာတိုင်းပြည်ကိုအကျိုးပြုမဲ့ကိုယ်စားလှယ်တစ်ယောက်ကရာသင်ရထိုက်တဲ့မဲကိုမရလိုက်ဘူးဆိုရင်မဲရတာနေပြီးတော့ရေကောက်ခံမဖြစ်သွားတာလည်းဖြစ်နိုင်တယ်အကယ်ဒီလိုအကျိုးပြုမဲ့ကိုယ်စားလှယ်တစ်ယောက်သာပြတော်ရဲကိုမရောက်သွားဘူးဆိုရင်အဲ့ဒီသက်ဆိုင်ရာမဲဆန္ဒနဲ့မြန်မာဆုံးရှုံးမှုအများကြီးနဲ့ရင်ဆိုင်ရနိုင်တာပေါ့ဗျာ
မဲယုံတွေမှာမဲပေးမဲ့သူတွေအတွက်လွယ်ကူအဆင်ပြေအောင်တာဝန်ရှိသူတွေကစောင့်ရှောက်ပေးရမှာဖြစ်တယ်လို့မဲပေးမဲ့သူတွေကလည်းသတ်မှတ်ထားတဲ့စည်းကမ်းကိုသိရှိနေပြီးလိုက်နာဖို့လိုအပ်တာဖြစ်ပါတယ်။တစ်ချိန်တည်းမှာလည်းမဲဆန္ဒရှင်တွေမဲပေးနိုင်အောင်အဖက်ဖက်ကနေလွယ်ကူအဆင်ပြေနေဖို့လိုအပ်ပါတယ်။ရင့်ကျက်တဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာဆိုရင်ရွေးကောက်ပွဲမှာမဲပေးဖို့အတွက်ဝန်ထမ်းတွေကိုနှာရီပိုင်းအချိန်ပိုင်းခွင့်ပေးတာမျိုးတွေရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာအလို့ရှင်တွေဘက်ကလည်းမဲပေးဖို့အတွက်တွန်းအားဖြစ်ဖို့လိုအပ်ပါတယ်။ရွေးကောက်ပွဲတွေဘလို့ပဲကျင်းပါပါစေဘသူတွေကပဲရွေးကောက်ခံပါစေမဲဆန္ဒရှင်တွေသာမဲမပေးဘူးပါဝင်မှုမရှိဘူးဆိုရင်ရွေးကောက်ပွဲဟာအထမြောက်မှာမဟုတ်ပါဘူးဒါအပြင်ရွေးကောက်ပွဲအပေါ်လူမှုယုံကြည်အောင်ရွေးကောက်ပွဲရဲ့အရေးပါမှုကိုသိရှိအောင်လူမှုအဖွဲ့အစည်းတွေရွေးကောက်ပွဲကော်မရှင်တွေနဲ့နိုင်ငံရေးပါတီတွေကဝိုင်းဝန်းစူးစမ်းမဲပေးခြင်းသူတွေများလာမှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ရှင်